Pacific သမုဒ္ဒရာထဲမှာတော့ရုရှားနဲ့တရုတ်ရေတပ်တွေပူးတွဲစီရင်လေ့ကျင့်မှုစလုပ်နေတယ်လို့ရုရှားကဒီနေ့ကြေညာလိုက်ပါတယ်။တရုတ်နဲ့ရုရှားသမ္မတတွေလူကိုယ်တိုင်မတွေ့ခင်နိုင်ငံပိုင်းလေးမှာပဲရုရှားကာကွယ်ဝန်ကြီးဌာနကအခုလိုကြေညာလိုက်ရမှာ Pacific သမုဒ္ဒရာထဲမှာရော Arctic ပင်လယ်ပြင်မှာပါနှစ်နိုင်ငံစစ်သင်္ဘောတွေကင်းလှည့်စီရင်လေ့ကျင့်နေတယ်လို့ဆိုပါတယ်။ရုရှား Ukraine မှာရုရှားစစ်ဆင်မှုအခက်ကြုံလာချိန်နဲ့ဒီနှစ်နိုင်ငံအနောက်နိုင်ငံတွေနဲ့ပူးတင်းမာလာချိန်မှာအင်အားပြဖို့လုပ်တာလို့သုံးသက်သူတွေပြောတဲ့ဒီစီရေးလေ့ကျင့်မှုတွေရုရှားဘက်ကတော့အမြောက်နဲ့လက်လက်ကြီးတွေပါသုံးဖို့ရှိတယ်လို့ကြေညာထားပါတယ်။ဒါအပြင်ဒီပူးတွဲကင်းလက်စီရေးလေ့ကျင့်ခန်းတွေကိုလှုပ်ရတာကလည်းရေချောင်းသွားလာရေးပူးပေါင်းဆောင်မှုတွန်းမြင့်နိုင်ဖို့ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဆက်ရှင်းပြခဲ့ပါတယ်။ရုရှားဟာဒီလဆော်ပိုင်းတုန်းကလည်းတရုတ်နဲ့အိန္ဒိယပါဝင်နိုင်ငံပေါင်း14နိုင်ငံကကြီးရည်လေတပ်ဖွဲ့တွေပါတဲ့ပူးပေါင်းစစ်ဆင်ရေးလေ့ကျင့်မှုကြီးကိုရုရှားရှေ့ပြားမှာလုပ်ခဲ့ပြီးသမ္မတပူတင်ကိုယ်တိုင်သွားကြည့်ခဲ့ပါသေးတယ်။အဲ့ဒီစီးရေးလေ့ကျင့်မှုတွေစစ်လေရင်140နဲ့စစ်သင်္ဘော60ပါဝင်စစ်လက်နက်ပစ္စည်းပေါင်း5000ကျော်နဲ့တပ်ဖွဲ့ဝင်ပေါင်း5000ပါဝင်ခဲ့ပြီးရုရှားရဲ့ယူကရိန်းကိုကျူးကျော်စစ်6လကျော်ချိန်မှာရုရှားကဥဆောင်လုပ်ခဲ့တာဖြစ်ပါတယ်ခင်ဗျ။